ဆန်းပြည်နယ်အရှေ့ပိုင်းတိုင်းတုံမြို့မှာတရုတ်နိုင်ငံသား၅ဦးတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးလိုက်ပါတယ်။သူတို့တွေဟာမိုင်းပြင်းမြို့နယ်အတွင်းကျေးရွာတရွာကအမျိုးသမီးတယောက်ကိုတောင်ရံလက်ထပ်ပြီးအပြန်ဝန်တာပုံခိတ်မှာစစ်ဆေးတဲ့အချိန်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ထိန်းသိမ်းလိုက်တာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းကိုVOA မြန်မာပိုင်းသတင်းထောက်က
ဖြစ်ပြီးဒီလ2ရက်နေ့ကကျိုင်းတုံမြို့ကနေမိုင်းလာမြို့အတွားဝန်တာပုံပူပေါင်းစစ်ဆေးရေးဂိတ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးပြီးနောက်မှာကျိုင်းတုံမြို့မြို့မရဲစခန်းမှာလူဝင်မှုကြီးကြပ်ရေးဥပဒေအရထိန်းသိမ်းထားပါတယ်။ဒီလိုဖမ်းဆီးလိုက်ကြောင်းကိုကျိုင်းတုံမြို့မြို့မရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပါတယ်။
အော်ဒီနိုင်ငံသားငါ့ရဲ့ဝန်ထမ်းဒိဋ္ဌာနေပြီးတော့ဒီလိုဒီဟောပေါ့လူလူသားနေပြီးစစ်ဆေးရတယ်စစ်ဆေးပြီးတော့သူကပြောတဲ့လူကုန်ကုမှုနဲ့တက်တဲ့မှုမရှိဘူးဆိုပြီးတော့လာဝကအောင်ပြောလိုက်တယ်လာဝကလည်းလာဝနေပြီးကျွန်တော်ကြီးထောက်ကမ်းတဲ့သမဏဂန်တူဝင်လာတဲ့အတွက်သူတို့ဟောပေါ့လာဝကအဲ့နဲ့အမှုပွင့်တယ်ဟုတ်ပြီရေသုံးငါးရယ်
ကျုံနိုင်ငံသား၅ဦးကိုတရားမဝင်မြန်မာနိုင်ငံအတွင်းဝင်ရောက်နေထိုင်တာကြောင့်1948ခုနှစ်မြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးလက်တလောပြတ်ထန်းချက်များအုပ်ပြီး73မြင်းဆောင်တင့်နဲ့အမှုဖွင့်ထားတာဖြစ်တယ်လို့ကျုံနိုင်ငံသားနဲ့လက်ထက်တဲ့မြန်မာနိုင်ငံသူအမျိုးသမီးကတော့တရားမဝင်ဝင်ရောက်သူတွေကိုလက်ခံမှုပုံမှန်73မြင်းဆောင်9နဲ့အမှုဖွင့်ထားတာဖြစ်ပါတယ်မြန်မာနိုင်ငံသူအမျိုးသမီးဟာတရုတ်နိုင်ငံမှာအလုပ်လုပ်ကြနေစဉ်သူနဲ့ချစ်ကြိုက်ခဲ့တဲ့တရုတ်နိုင်ငံသားကလာရောက်တောင်းရလက်ထပ်ယူပြီးအပြန်မှဖမ်းဆီးခံရတာပါသူတို့ကိုစစ်ဆေးရမှာလူကုန်ကူးမှုဥပဒေနဲ့ညှဉ်းဆဲမှုမရှိပေမဲ့တရားဝင်နေဆက်ဖြတ်ကျော်ခွင့်အထောက်အထားတွေမပါရှိတာကြောင့်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ထိန်းသိမ်းခဲ့တာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှာတော့မြို့သမီးတွေကိုလူကုန်ကူးတာတွေအဖြစ်များနေပြီးတရုတ်ဇနီးများအဖြစ်ရောင်းစားတာကြီးတစားအဖြစ်အတင်းကျပ်စီခိုင်းတာနှင်းပန်းနှိပ်စက်ခံရတာစတဲ့လူခွင့်ရေးချိုးဖောက်ခံရတာတွေရှိပါတယ်ပြီးခဲ့တဲ့လပိုင်းကလည်းမူဆယ်မြို့လူများသွားလာတဲ့နေရာမှာတရုတ်နိုင်ငံကကြီးတစားခေါ်ယူတဲ့ကြော်ညာစာတွေကတ်ခဲ့တာလည်းရှိခဲ့ပါတယ်ရွှေပြောင်းလုတ်သားတွေနဲ့လူကုန်ကူးခံရသူတွေကိုကူညီဆောင်ရွက်နေတဲ့ကျိုင်းတုံမြို့မော်ကွန်ဒေသဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကတာဝန်ရှိသူမနှင်းသစင်အောင်ကတော့တစ်ဖက်နိုင်ငံကိုအလုတ်သွားရောက်လုတ်ကင်တာပဲဖြစ်ဖြစ်လက်ထပ်ပြီးလိုက်ပါသွားတာပဲဖြစ်ဖြစ်တရားဥပဒေနဲ့အညီသာဆောင်ရွက်တင့်တယ်လို့ပြောပါတယ်
။ကိုဖက်ကမသွားချင်ကိုပါရီတိထားတင်တယ်ဆိုပေမဲ့သူရဲ့ဥပဒေလည်းရှိတယ်လို့တော့ကိုကအဲ့လိုမျိုးတရားမဝင်ရောက်သွားတဲ့အတွက်ကိုကဒီလိုမျိုးဒုက္ခတစ်ခုခုကြုံလာတဲ့ခါကျရင်ရင်ရလေတိုင်လို့လည်းမရအောင်လीเนาะဘာလို့လဲဆိုတော့ကိုကဒီကျန်းနိုင်ငံကိုတရားမဝင်နဲ့ခိုးဝင်နဲ့ပြတ်ကွက်တက်လဲဒီတရားမဝင်တဲ့အနေနဲ့ကိုကိုဖမ်းဆီးခံရနိုင်နေပေါ့เนาะဒီအခုလာခေါ်တာကြတော့အဲ့ဒီမြို့ပေါ်အောင်စုတွေမဟုတ်ပဲနဲ့အများပိုင်းဟိုတောင်ပေါ်အောင်စုတွေလည်းဖြစ်ကောင်းဖြစ်နိုင်တယ်ဒီတော့မှခြေရွာတွေကဟိုရွာတူတွေလည်းဖြစ်နိုင်တာပေါ့เนาะဒီရဲ့ရွာတွေမှာဆင်းပြီးတော့မှခြေရမှန်တွေနည်းနည်းပြောပြပါပေါ့เนาะအဲ့လိုမျိုးသူတို့ရဲ့ဒီမိသားစုတွေကိုလည်းအသိပညာပေးရမှာပေါ့เนาะ
လောလောဆယ်မှာတော့မြန်မာနိုင်ငံလူကုန်ကူးမှုတားဆီးကာကွယ်ရေးရဲတပ်ဖွဲ့ကလူကုန်ကူးခံရမှုကနေကာကွယ်ရေးအတွက်အသိပညာပေးလုပ်ငန်းတွေကိုတိုင်းရင်းသားဘာသာစကားတွေနဲ့လက်ကမ်းစာဆောင်တွေဖြန့်ဝေတာဘာသာပြန်ကနေတဆင့်ဆွေးနွေးဟောပြောတာတွေဆောင်ရွက်နေပါတယ်